ဇင်ဘာဝေးနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလို့ပုံစံနဲ့အာဏာကိုဆွတ်လွတ်မလဲဆိုတဲ့အပေါ်အတိမပြည့်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေစေဖြစ်ပါတယ်။သူတို့တန်ရုံမရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တစ်ဦးဖြစ်အသက်93နှစ်ရွယ်မူဂါဘီကတော့ရာဇဝတ်ကထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောဆိုနေပါတယ်။အစိုးရရဲ့ policy မှာပေါ်ဝင်မှုပြည်ပမှာတင်းရှောင်နေကြသူတွေဖြစ်ကြတဲ့ဒုသမရဟောင်း Emmerson Mnangagwa နဲ့အတိုက်ခံခေါင်းဆောင် Morgan Tsvangirai တို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေကပေါ်ပြနေပါတယ်။ဒုသမရဟောင်းကိုထောက်ခံသူတွေကိုအာဏာရဇနု PF ပါတီကနေဖယ်ရှားဖို့သမရမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကဲဗိုလ်ချုပ်ကြီး Constantino Chiwenga ကသတိပေးခဲ့ပြီးနောက်တနင်္လာနေ့မှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာ5ရက်နေ့မှာဒုသမရကိုရာလူကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူလာပဲဖြစ်ဖြစ်၊ကွင်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမရတာဝန်ယူနေအောင်ဖယ်ရှားလိုက်တဲ့ဒုသမရနေရာမှာဇနီးဖြစ်သူ Grace မူဂါဘီကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တနေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကလည်းထိန်းချုပ်ထားလိုက်ပါတယ်။